ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့ရွေးကောက်ပွဲမင်းမတမာမှုတရားမဲ့ပြုကျင့်မှုများအပေါ်စုံစမ်းတွေးရှိချက်ဆိုတဲ့စာအုပ်ကိုမြို့နယ်တန်ခါနယ်ကအဖွဲ့တွေကတဆင့်တချို့ဖုန်းတော်ကြီးအပေါင်းတွေစာတင်လိုက်တွေကလက်ခံရရှိခဲ့တယ်လို့တန်ခါတော်တချို့ကပြောပါတယ်တန်ခါတော်တွေကလည်းတဆင့်ပြည်သူလူထုကိုစီယုံကျင်တဲ့သဘောလို့တန်ခါတော်တချို့ကမှတ်ချက်ပေးပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါ
2020ရွေးကောက်ပွဲမင်းမတမာမှုတရားမဲ့ပြုကျင့်မှုများအပေါ်စုံစမ်းတွေးရှိကြဆိုပြီးပြည်သူ့ရွေးကောက်ပွဲကော်မရှင်ထုတ်ဝေထားတဲ့စာအုပ်တွေပြီးခဲ့တဲ့သတင်းပတ်တွေထဲမှာမြို့နယ်တန်ကနာယကအဖွဲ့တွေကနေတဆင့်ဖုံးကြီးချောင်းတချို့နဲ့စာတင်တိုက်တချို့တို့ရရှိခဲ့ပါတယ်။ရွေးကောက်ပွဲမင်းမတမာမှုဖြစ်စဉ်အမှန်ကိုပြည်သူတွေသိရှိစေဖို့အတွက်ဖုံးကြီးချောင်းတွေကိုဖြန့်ဝေရမယ်ဆိုပြီးသာသနာရေးရုံးခွဲကထုတ်ပြန်ချက်တစ်စောင်အွန်လိုင်းမှာပြန့်နှံ့နေခြင်းနဲ့အတူပဲအခုလိုဖုန်းကြီးချောင်းတချို့ရွေးကောက်ပွဲနဲ့ဆိုင်တဲ့စာအုပ်တွေရရှိနေတာဖြစ်ပါလေ။သာသနာရေးရုံးခွဲထုတ်ပြန်စာအစ်စ်မှဟုတ်မဟုတ်ဆိုတာကိုတော့ VOE ကစုံစမ်းမေးမြန်းနေစေဖြစ်ပါလေ။ပြန့်နှံ့နေတဲ့ထုတ်ပြန်ချက်ထဲမှာဒီစာအုပ်တွေကိုတန်ခါအပအရေးအတွက်များတဲ့အကြောင်းတွေကိုဦးစားပေးဖြန့်ဝေဆက်ကပ်ဖို့ဆိုပြီးဖော်ပြထားပါလေ။အခုလိုရွေးကောက်ပွဲမင်းမတမာမှုမှတ်တမ်းလုပ်ထားတယ်ဆိုတဲ့စာအုပ်တွေကိုဖုန်းကြီးချောင်းတွေမှာဖြန့်ဝေတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆရာတော်တွေနဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုရန်တိုက်ပေးတယ်လို့ဖြစ်တယ်လို့မန္တလေးတန်းကတတ်မကဆရာတော်အရှင်ရာဇဓမ္မကအခုလိုမိန့်ပါတယ
်ဒီမက်ဆင်းတွေမှာလို့သူတို့အာဏာသိမ်းရပါတယ်ဆိုတာကိုဒါစစ်ကောင်စီဘက်ကနေပြီးတော့မှဒါတန်းသားတော်တွေကိုအသုံးချပြီးတော့မှအတားပြည်သူလူထုကိုစီယုံခိုင်းတဲ့သဘောမျိုးပြ။အဲဒီအခြေခံဥပဒေအခန်းချက်နော်ပုံမှန်ဒီ364မှာနိုင်ငံရေးကိစ္စအလုံးမှာဒီဘာသာသာသနာကိုအလွယ်တုံးစားမသိရဆိုတာကြံစည်တာရှိတယ်။အဲဒီတော့ဟိုတော့လို့ချင်းဒါကြီးကအခြေခံဥပဒေပြောပြောနေတဲ့ဒီအခြေခံဥပဒေရဲ့ဟိုချိုးဖျက်ပြီးဥပဒေပေါင်းပေါင်းကိုကြော်ပြီးတော့မှအာဒီဒီမဲ့ကိစ္စတွေကိုဖုံးကြီးတင်လာပြီးတော့ပတ်သက်နေတာပေါ့နော်အဲဒါဟိုပြောလို့ရှိရင်ဘလို့မှဟိုပတ်သက်တာကြောင့်မရှိဘူးဒီမဲ့စင်းမှာမဲ့စင်းကိစ္စတို့ရွေးကောက်ပွဲကိစ္စတို့ကဖုံးကြီးတင်နဲ့မဆိုင်ဘူးရာဒါပြုပါတီနိုင်ငံရေးကိစ္စပတ်သက်ဖြစ်သွားတယ်ဒီဆရာတော်ကြီးတွေကအာနားချပြန်ပြောမယ်ဟုံးမယ်ဆိုချင်တယ်အဲဒီတူကလက်ခံရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းသူတို့ယူဆရင်ယူဆမှာပေါ့ဒါစစ်ကောင်စီတို့ကလူပြည်တော်ဖုံးကြီးတွေနဲ့ဒီလူတို့ကရန်တိုက်ပေးတာပဲ
တချို့နေရာတွေမှာမဲချင်းမှားယွင်းတဲ့အကြောင်းကိုဆရာတော်တန်ခါတော်တွေအမည်နဲ့အလင်းပင့်တယ်လို့ဟောပြောပေးဖို့ပြောဆိုတာတွေရှိတယ်လို့လည်းဆရာတော်ကမိန့်ပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့2020ပြည့်နှစ်ရွေးကောက်ပွဲမင်းမတမာမှုဆိုင်ရာစုံစမ်းတွေ့ရှိချက်စာအုပ်တွေကိုမန္တလေးတိုင်းဒေသကဖုံးကြီးကြောင့်တချို့နဲ့အရာဝတီတိုင်းပတ်ကဖုံးကြီးဆောင်တချို့မြို့နယ်တန်ခါနာယကအဖွဲ့တွေကနေတဆင့်လက်ခံရထားတယ်လို့လဲစုံစမ်းသိရှိရပါတယ်။အခုလိုစာအုပ်တွေကိုဖြန့်ဝေနေပြီနဲ့တန်ခါပြည်အနေနဲ့တရားတော်အစိုးမှတွေးခလွဲလို့တခြားသာသနာရေးနဲ့မဆိုင်တဲ့ကိစ္စတွေကိုတခါတကမတွေကိုဟောပြောစရာအကြောင်းမရှိဘူးလို့မိုးခုတ်ရေးဘူးဆရာတော်ကမှတ်ချက်ပြုမိန့်ပါတယ်။
အဲဘာသာရေးနဲ့အဆုံးမနဲ့ပြောရမယ်ဆိုတော့ဘုန်းကြီးတို့ဆရာတော်တန်ခါတော်တွေဟာဓမ္မနဲ့အဓမ္မကိုခွဲခြားပြီးတော့အဓမ္မကိုမဟောကြားဘူးအဓမ္မကိုမပြောဘူးအဓမ္မကိုဒီတရားဓမ္မတူရဲ့နှလုံးသားထဲမှာမကြိုက်သွို့မှုအဲ့ဒါတော့အရေးကြီးပါတယ်နော
်မင်းနဲ့တမာမှုတွေကြောင့်နိုင်ငံတော်အနာကိုထိမ့်သိမ်းတာဖြစ်တယ်ဆိုစစ်ကောင်စီအကြီးအကဲတွေကအမြဲပြောဆိုနေတယ်လို့ဒေါက်တာဆန်းစုကြည်ဦးဝင်းမြန်ပါဝင် NLD အစိုးရခေါင်းဆောင်တွေကလည်းရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့အရင်းယူထားတာလို့သတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိတော့ဘယ်လိုပုံမှန်တွေတက်ပြီးတရားစွဲထားတယ်ဆိုတာအတိအကျမသိရသေးပါဘူး။